မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကလူခွင့်ရေချိုးဖောက်တယ်ဆိုတဲ့ဆက်ဆွဲချက်တွေကိုစုံစမ်းဖို့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုဆေးလွတ်ပေးဖို့အတွက်ကုလသမဂ္ဂလူခွင့်ရေကောင်စီဆုံးဖြတ်ချက်မူကြမ်းနဲ့မှတောင်းဆိုထားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေစည်းဝေးပွဲမှာ EU ဥရောပသမဂ္ဂကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုရှားတာဘရေးနေတော်ကတင်ပြခဲ့တာဖြစ်ပြီးတော့အပိတဆုံးဖြတ်ချက်ကိုတော့မလ23ရက်ဒါမှမဟုတ်ကုလသမဂ္ဂလူခွင့်ရေကောင်စီနှစ်ပတ်လည်ညီလာခံပြီးဆုံးမဲ့မလ24ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့ပြောလဲရပါတယ်တကယ်လို့မူကြမ်းအတိုင်းအတည်ပြုခဲ့မယ်ဆိုရင်ဆွဆွဲချက်တွေအတိုင်းမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေသလားဆိုတာစုံစမ်းဖို့အတွက်နိုင်ငံတကာစုံစမ်းရေးအဖွဲ့ကိုလူခွင့်ရေးကောင်စီကဆေးလွှတ်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းက Reuters သတင်းဌာနကရရှိတဲ့မူကြမ်းတုန်းကတော့နိုင်ငံတကာကစုံစမ်းပေးဖို့ဆိုတဲ့တောင်းဆိုချက်မပါဝင်ခဲ့ပါဘူး။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအောက်တိုဘာလ9ရက်နေ့နောက်ပိုင်းဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်နေတာကိုနိုင်ငံတကာပါတဲ့စုံစမ်းရေးကော်မရှင်တစ်ခုဖွဲ့ပြီးတော့စုံစမ်းပေးဖို့လူခွင့်ရေးကော်မရှင်နာမင်းကြီးဇာယစ်ရိုက်ဒ်အယ်ဟူစိန်နဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးစုံစမ်းရေးမှူးမစ်ယာဟီလီတို့ကကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့34ချိန်မြောက်နှစ်ပတ်လည်စည်းဝေးပွဲမှာတောင်းဆိုခဲ့ကြပါတယ်။မြန်မာအစိုးရဘက်ကတော့ဆွဆွဲချက်တွေကိုအလေးနဲ့ထားစုံစမ်းဖြည့်ဆည်းနေပြီးတော့နိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတာကိုလက်မခံနိုင်ဘူးလို့မြန်မာကိုယ်စားလှယ်ဘက်ကလူခွင့်ရေးကောင်စီမှမတ်လ23ရက်နေ့တုန်းကပဲပြောကြားသွားခဲ့ပါတယ်ရှင်။